American ပြည်တော်စုမှာဓာတ်ဆီဆေး1လီတာကို1ဒေါ်လာကျော်တကားလန်ကို4ဒေါ်လာနီးပါးတက်လာတာမို့လောင်စာဆီကိုအမိပြုတ်နေကြတဲ့စီးပွားရေးလုပ်ငန်းတွေသာမကတယူပို့ဆောင်ရင်းနဲ့နေတူကသွာလာမှုတွေမှာအသုံးပြုနေကြတဲ့သူတွေညင်းညူနေကြသလိုနိုင်ငံရေးကောင်းဆောင်တွေကြားမှာလည်းအပြန်အလှန်ဝေဖန်တဲ့တွေကြီးထွားလာနေတာဖြစ်ပါတယ်။သမ္မတဘရက်အိုဘားမားကတော့သူ့ရဲ့စွမ်းအင်ဆိုင်ရာမူဝါဒတွေကိုအခိုင်အမာကာကွယ်ပြောဆိုရင်လောင်စာဆီထုတ်လုပ်မှုတွေတိုးချဲ့မဲ့အစီအစဉ်တွေကိုလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာလိုက်တာပါ။စွမ်းအင်ဆိုင်ရာမူဝါဒတွေထဲမှာအကောင်းဆုံးအစီအစဉ်ဖြစ်တမျိုးကြတာမကအစားထိုးလောင်စာထုတ်လုပ်မှုအပြင်ကနေဒါနဲ့အမေရိကန်ကြားသူအတန်းမဲ့ပိုင်လိုက်စီမံကိန်းတွေပါဝင်မယ်လို့ပြောလိုက်တာပါမက္ဆီကိုပင်လယ်ကွေ့တစ်လျှောက်ကရေနံချက်စက်ရုံတွေမှာတန့်စင်မှုကနေဒါနိုင်ငံအနောက်ဘက်ကရေနံတွေကိုတင်ပို့သွားမယ်မိုင်ပေါင်း485မိုင်နီးပါးရှေ့လျားတဲ့ပိုင်လိုက်ကိုတော့အိုကလာဟိုမာပြည်နယ်ကုရှင်းကစတင်ဖော်လုပ်သွားဖို့ရည်ရွယ်ထားတာဖြစ်ပါတယ
် And today we're making this new pipeline from Cushing to the Gulf a priority so the southern leg of it we're making a priority and we're going to go ahead and get that done.
ကူရှင်းကနေပင်လယ်ကွေ့အထိပိုက်လိုင်းအစ်ဖောက်လို့ရေးကိုဒီကနေ့အချိန်မှာကျွန်တော်တို့ဦးစားပေးအနေနဲ့သတ်မှတ်ထားပါတယ်။တောင်ပိုင်းအောက်ခြေကနေအရင်စပြီးအပြည့်တက်တဲ့အထိအကောင်အထည်ပေါ်သွားမှာပါ။မြောက်ပိုင်းမှာတော့အမေရိကန်လူထုအတွက်ကျန်းမာရေးနဲ့ဘေးကင်းလုံခြုံမှုရှိစေရေးတည်ကြရအောင်လို့ကြကြနနသုံးသပ်သွားဦးမှာဖြစ်ပါတယ်
။သမရကတော့ကနေဒါရေနံကုမ္ပဏီဖြစ်တဲ့ Trans Canada ကပုံမှန်ရှိလျားတဲ့စီမံကိန်းကိုအဆိုပြုထားတာကိုတော့လက်ခံဖို့အတည်ပြုချက်မပေးသေးပါဘူး။ Keystone XL ရေနံပိုက်လိုင်းစီမံကိန်းဟာပဝင်းကျင်ထိခိုက်မဲ့အန္တရာယ်တွေရှိမှကိုစိုးရိမ်မှုတွေနဲ့တူပဝင်းကျင်ထိန်းသိမ်းသမားတွေကတော့ကန့်ကွက်ထားကြတာဖြစ်တယ်လို့သမရကလည်းအစိုးရမှဆုံးဖြတ်ချက်ချဖို့တွန်းဆုံနေကြတာပါ။အခုခါစီမံကိန်းကိုအပြည့်အဝလက်မခံသေးတဲ့အတွက်လဲအတိုက်ခံနိုင်ငံရေးသမားတွေကဝေဖန်နေကြတာဖြစ်ပါတယ်။နိုဝင်ဘာလကျင်းပမဲ့သမရရွေးကောက်ပွဲအတွက် Republican Party ရဲ့ကိုယ်စားလှယ်လောင်းတူဦးဖြစ်ရှေ့ဆုံးကပြင်နေတဲ့မစ်ရူနီကဆိုရင်စွမ်းအင်ဆိုင်ရာအကြံပေးပုဂ္ဂိုလ်တွေကိုဖြုတ်ပစ်ရမယ်လို့တော့ပြောဆိုလိုက်တာပါ။သမ္မတဥပမာဆိုရာဟာပြည်တွင်းစွမ်းအင်ဖူလုံရေးဦးစားမပေးဘူးလို့လဲမဲဆွယ်လှုပ်ရှားမှုတစ်ခုအတွင်းမက်ဆာချူးဆက်စ်ပြည်နယ်အုပ်ချုပ်ရေးမှူးအောင်ရွမ်နေကဆွဆွဲလိုက်တာပ
ါ He instead has tried to slow the growth of oil and gas production in this country
တိုင်းပြည်ကရေနံနဲ့ဓာတ်ငွေထုတ်လုပ်တဲ့လုပ်ငန်းတွေကြောက်မီးသွေးတူးဖော်ရေးလုပ်ငန်းတွေကဖွံ့ဖြိုးတိုးတက်မှုတွေကိုသမ္မတကနှေးကွေးအောင်စ조사နေတာပါ
Republican Party ရဲ့အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘေနာကလည်းသမ္မတရဲ့ပိုက်လိုင်းဖောက်လို့ရေးအစီအစဉ်ဟာအများကလက်ခံထားပြီးသားအစီအစဉ်သာဖြစ်နေတာမို့ဂျားကမှတ်ဝင်ယူနေစရာမလိုဘူးလို့လည်းဝေဖန်သွားပါတယ်။ American ရေနံလုပ်ငန်းတွေနဲ့အတိုက်ခံနိုင်ငံရေးအတိုင်းဝိုင်းကတော့လောင်စာဆီဖူလုံရေးအတွက်ပြည်တွင်းမှာထုတ်လုပ်မှုတွေတွန်းမြင့်သွားဖို့လိုလားနေကြတာပါ။သမ္မတဥပမာကတော့တန်ရှင်းပြီးပြန်လဲစားထိုးနိုင်တဲ့လောင်စာတွေနဲ့ဤပညာတွေကိုပုံမှန်ထုတ်လုပ်နိုင်မှုဦးစားပေးမှဖြစ်တယ်လို့စွန့်ရင်ဆိုင်ရာစီမံကိန်းတွေအတွက်အိုကလာဟိုမာပြည်နယ်မှာကြေညာစင်မှာပြောဆိုသွားပါတယ်။လက်တလောရေနံစင်းနှုန်းတွေတက်နေရတဲ့ပြဿနာဟာလည်းနျူကလ িয়ার စီဆင်းနေကြောင်းတင်းမာမှုတွေပေါ်ပေါက်နေတဲ့အီရန်နိုင်ငံလိုပြင်ပကရိုက်ခတ်မှုတွေအပေါ်အပြစ်ဖို့ခဲ့တာပါ
။ Now that's not the future that we want. We don't want to be vulnerable.to something that's happening on the other side of the world somehow affecting our economy.
ဒါဟာကျွန်တော်တို့လိုချင်တဲ့အနာဂတ်မျိုးမဟုတ်ပါဘူး။ကမ္ဘာကြီးရဲ့တစ်ဖက်ချမ်းမှာဖြစ်ပျက်နေတာတွေကအတိတ်အဆောင်မခံနိုင်တဲ့အခြေအနေမျိုးဖန်တီးလာတာမျိုးကျွန်တော်တို့တိုင်းပြည်စီးပွားရေးရိုက်ခတ်လာတာမျိုးအလုပ်ကိုကားမောင်းလာနေရသူတွေထိခိုက်မဲ့အဖြစ်မျိုးတွေကျွန်တော်တို့မဖြစ်ချင်ပါဘူး
။လောစာစီစဉ်မြင့်တက်လာတဲ့အပေါ်နိုင်ငံရေးအရာကွဲလွဲချက်တွေရှိနေပေမဲ့ချက်ချင်းလင်ငင်ဈေးနှုန်းတွေပြန်လဲကျဆင်းလာအောင်လုပ်နိုင်မဲ့အလားအလာမျိုးတော့မမြင်ရသေးဘူးလို့ကြွန့်ကျင်သူတွေသုံးသပ်နေကြတာပါ။ဒါပေမဲ့လည်းတဘာတံငွေလိုလောင်စာတွေကိုတိုးမြင့်ထုတ်လုပ်တာအစားထိုးစွမ်းရင်အတွက်နိပညာသစ်တွေရှာဖွေတာမျိုးလိုနီးလန်းနေနဲ့ရေရှည်မှာပြဿနာကိုဖြေရှင်းသွားနိုင်တယ်လို့လည်းပြောနေကြတာဖြစ်ပါတယ်။ Royal Dutch Shell ရေနံကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ် Peter Vosser ကတော့ဒီလိုစွမ်းရင်ကဏ္ဍမှာတိုးချက်ပြီး American ရဲ့ကုန်ထုတ်လုပ်မှုအားကောင်းလာအောင်လုပ်နိုင်တယ်လို့အကြံပေးပါတယ်။
If you have got affordable and abundantly available gas
ဈေးတော်ပြီးအလုံလောက်ရှိတဲ့ဓာတ်ငွေတွေသာရမယ်ဆိုရင် American ပြည်ထောင်စုမှာကုန်ထုတ်လုပ်မှုလုပ်ငန်းတွေအကြီးအကျယ်ပြန်လည်ဖွံ့ဖြိုးလာနိုင်ပါတယ
်လောင်စာဆီဈေးကြီးမြင့်မှုရဲ့ရက်ခတ်မှုတန်ကိုတော့ American တနေငန်တဲ့ရင်ဆိုင်နေရတာတော့မဟုတ်ပါဘူးကမ္ဘာစီးပွားရေးမှာဒုတိယအကြီးဆုံးလည်းဖြစ်ရင်းနှီးသုံးဆွဲမှုမှာ American ပြီးရင်ဒုတိယအများဆုံးလည်းဖြစ်တဲ့တရုတ်နိုင်ငံမှာဆိုရင်လည်းလောင်စာဆီဈေးတက်လာတာကြောင့်မတိမငြိမ်အခြေအနေတွေပေါ်ပေါက်လာမှာကိုသတိပေးနေတာပါဒီလိုလူလူအများစုကတော့ရေနံဈေးတွေတက်ရတာဟာအစိုးရပိုင်းစိုင်နိုပက်နဲ့ CNPC ကုမ္ပဏီတွေကလိုအပ်ကြီးအုပ်ထားတဲ့အတွက်ကြောင့်လို့မြင်နေကြတဲ့အကြောင်းကွန်မြူနတီပါတီနဲ့နှီးဆက်တဲ့ The Global Times သတင်းစာကရေးပါတယ်ဒီအတွက်မကျေနပ်မှုတွေလည်းကြီးထွားလာနေတယ်လို့သတင်းစာကသတိပေးခဲ့တာပါတရုတ်နိုင်ငံဘိုးရုံမြင့်တန်ကြားဌာန CCTV ကလည်းလောင်စာစီစီးတွေတက်လာတာကိုမကျေနပ်တဲ့ကားပိုင်ရှင်တယောက်ရဲ့အပြောကိုမကြသေးရင်ကပဲထုတ်လွှင့်ပြသသွားပါသေးတယ်
这个国际油价下调的时候，这个发改委的动作反应，我看没这么迅速嘛。
那个干嘛？云南水利加新来的车嘛，没有到朋友呢。ပြည်ရင်ပြောင်းလဲကော်မရှင်ကတုံ့ပြန်ဆောင်ရွက်ပုံတွေဟာနေကွေလွန်းနေဒါပေမဲ့နိုင်ငံတကာမှာရေနံဈေးတွေတက်လာတဲ့အခါမှာကျတော့မြင်းမြန်ဆန်ဆန်အမိလိုက်တက်တယ်လို့မန်ဒရင်းတရုတ်ဘာသာနဲ့ပြောသွားတာပါ The Global Times ရဲ့ Editor အပေါ်မှာတော့တရုတ်စွမ်းအင်ကုမ္ပဏီတွေဖြစ်တဲ့ Sinopec နဲ့ CNPC တို့အပေါ်လူလူကအမြင်မကြည်လင်နေတာတွေကိုအစိုးရကဖြည့်ရှင်းဖို့လိုမယ်လို့လည်းတိုက်တွန်းထားပါတယ်တရုတ်စိုးရကတော့ဘိုးကနေချုပ်ကန်ထားတဲ့ဓာတ်ဆီဈေးနှုန်းကိုမလလည်းမှာပဲတိုးမြင့်တက်မှတ်လိုက်တာမို့ဒါဆိုရင်နှစ်လအတွင်းဒုတိယအကြိမ်ဈေးတက်သွားတာဖြစ်ပါတယ်လက်ကားရောင်းချနေတဲ့ဓာတ်ဆီဈေးကို 6.5 ရာခိုင်နှုန်းဒီဇယ်ဈေးကိုတော့ 900 ရာခိုင်နှုန်းတိုးမြင့်လိုက်တဲ့အတွက်3နှစ်နီးပါးအတွင်းအမြင့်ဆုံးဖြစ်ခဲ့တာပါလောင်စာဆီဈေးနှုန်းဟာအခုအခါ1လီတာကို $1.20 အထိပေးနေရတာမို့2009ခုနှစ်ကထက်50ရာခိုင်နှုန်းလောက်တက်လာတာဖြစ်ပါတယ် The Global Times သတင်းစာကတော့တရုတ်နိုင်ငံဟာလောင်စာဆီသုံးဆွဲမှုတွေကိုရှော့ချပြီးရေနံဈေးတွေတက်လာနေတာကိုထိန်းချုပ်နိုင်တယ်လို့အကြံပြုထားတာပါဒါပေမဲ့တစ်ချိန်တည်းမှာပဲဒီလိုဆောင်ရွက်တဲ့အတွက်စီးပွားရေးဖွံ့ဖြိုးမှုမှာနှေးကွေးသွားနိုင်တယ်လို့ငွေဖောင်းပွားမှုတွေကြီးထွားလာနိုင်တဲ့အန္တရာယ်တွေလည်းရှိနေတယ်လို့သတိပေးထားတာလည်းဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုရန်နာပါစေကျွန်တော်အောင်လို့ပါခင်ဗျာ